အားလုံးသောယောဂီများတရားဓမ္မရှုမှတ်သုံးသပ်ကြရမှာဖြစ်ပါတယ်တရားရှုမှတ်သုံးသပ်ကြရအောင်မယ်ဆိုရင်မြတ်စွာဘုရားသခင်ဘုရားမြတ်ကြီးဖျားဖြစ်တော်မူဖို့ရန်ပရမသောသတည်ပြီးတော့ရှုမှတ်သုံးသပ်လာခဲ့တဲ့အာနာပါနကျင့်စဉ်ဟာဝိပဿနာတရားတော်အထောက်တော်တဲ့ယောဂီပုဂ္ဂိုလ်များအတွက်အင်မတန်အာကိုထိုက်တဲ့ခြေစဉ်တစ်ခုဖြစ်ပါတယ်မြတ်စွာဘုရားသခင်ဘုရားမြတ်ကြီးကိုယ်တိုင်လည်းပဲအာနာပါနခြေစဉ်ကိုကျင့်ကြံကြုပ်ကိုအထောက်ပြီးတော့ဘုရားဖြစ်လာခဲ့တာမဟုတ်လို့မညာဖွညာနိဗ္ဗာန်ချမ်းသာရလိုတဲ့ယောဂီပုဂ္ဂိုလ်များဟာအာနာပါနခြေစဉ်ကိုထွန်းထွန်းပေါက်ပေါက်ဖြစ်အောင်ကျင့်ကြံကြုပ်ကိုအထောက်ပြုမညာပညာနိဗ္ဗာန်ရအောင်ကြိုးစားပြန်ရပါလေ။အနာပါနကျင့်စဉ်ကိုကြိုးစားတဲ့အခါမှာအနာပါနဆိုတာဝင်လေနဲ့ထွက်လေကိုပြောတာပါ။ယသဘုရားကဝင်လေထွက်လေကိုကြည့်ရမယ်လို့ဒီလိုပဲပြောခဲ့ပါလေ။ဘယ်နေရာကနေကြည့်လို့မတတ်မှတ်ပြီးတော့ပါဘူး။နာတိဘကကြာရင်နာတိဘကကြည့်။ရေချမ်းကကြာရင်ရေချမ်းကကြည့်။ဝမ်ပိုက်ပေါင်းတာပိန်တာကကြာရင်ဝမ်ပိုက်ကလည်းစောင့်ပြီးတော့ကြည့်နေပါလေ။အဓိကကတော့နာတိဘကကြည့်တယ်နာတိဘကတွေးဖို့မဟုတ်ဘူး။ဝင်လေထွက်လေရဲ့သဘောတွေးဖို့ပါပဲ။ရေချမ်းကကြည့်တယ်ရေချမ်းတွေးဖို့မဟုတ်ဘူး။ဝင်လေထွက်လေရဲ့သဘောတွေးဖို့ပါပဲ။ဝမ်ဘက်ကကြည့်လဲဝမ်ဘက်ကိုတွေးဖို့မဟုတ်ဘူးဝင်လေထွက်လေတဲ့ဘောတွေးဖို့ပါဒီတော့ဝင်လေလေးဝင်လာပြီဆိုရင်လေဆိုတာကဘွာယောသူ့ရဲ့ကျုံထိုးတတ်တဲ့သဘောလေးကတက်လက်ကိုပေါင်းလိုက်တော့ဝါယောတက်ထွက်လေလေးထွက်သွားရင်လည်းဒီတိုင်းပါပဲထွက်လေတာကဘွာယောကျုံထိုးတတ်တဲ့သဘောလေးကတက်လက်ကိုပေါင်းလိုက်တော့ဘွာယောတက်အဲ့ဒီဘွာယောတက်ကလေးဝင်လာပြီဘွာယောတက်ကလေးထွက်သွားပြီဆိုရင်ဝါယောတ္တဆိုတဲ့လေရဲ့သဘာဝနောက်တော့အစာဆုံးလိုက်ကြည့်နေရမှာမဟုတ်ပါဘူးတဏှာကနေပြီးတော့စောင့်ကြည့်ဖို့ပါပဲဝင်နေလေဝင်လာတယ်နာတိပြကစဝင်လာတယ်ရင်ကျက်ရောက်သွားတယ်ဝမ်းပိုက်ရောက်သွားတယ်နာတိပြကလည်းဟိုးဝမ်းပိုက်ကြည့်တောက်ဆောင်လိုက်ကြည့်နေရမှာမဟုတ်ဘူးထိုနည်းကပါပဲဝမ်းပိုက်ကနေပြီးတော့ထွက်တယ်စပြီးတော့ပေါ်လာတယ်ရင်ကျက်ရောက်တယ်၊ဓာတိပြရောက်တယ်။ဝမ်းပိုက်၊ရင်ကျက်၊ဓာတိပြ။ဒီလိုလေသွားရတိုင်းကြောင့်နောက်ကိုလိုက်ပြီးတော့ကြည့်နေရမှာမဟုတ်ဘူး။အဲဒီလိုကြည့်နေခြင်းဟာဒါသမာဓိရဲ့သဘော၊တမထာရဲ့သဘောပဲ။သမာဓိဖြစ်အောင်မျှတော့ကြည့်လို့တယ်ဆိုရင်တော့ကြည့်နိုင်ပါလေ။သမာဓိဖြစ်အောင်တော့ကြည့်မယ်ဆိုရင်တော့သတိဘက်ကဝင်တယ်၊ရင်ကျက်ရောက်သွားပြီ၊ဝမ်းပိုက်ရောက်သွားပြီ။ဝမ်းဘက်ကနေစထွက်လာတယ်၊ရင်ကျက်ရောက်လာတယ်၊သတိဘက်ရောက်လာတယ်။ကြည့်နိုင်ပါလေ။ဇနီးဆိုတာပါပဲ။တမာရိယရောညာလောက်နဲ့တမထဖြစ်ရောညာလောက်များကြည့်မယ်ဆိုလို့ရှိရင်အရေးတော်ကလေးတွေနဲ့လည်းပဲကြည့်တွက်ပြီးတော့ကြည့်နိုင်ပါလေ။ဝင်လေလေးဝင်လာတယ်ထွက်လေလေးထွက်သွားတယ်ဝင်လေထွက်လေတဲ့ဆုံးနံပါတ်1လို့ဒီလိုမှားလိုက်တယ်နောက်တစ်ခါဝင်လေလေးဝင်လာတယ်ထွက်လေလေးထွက်သွားတယ်ဒါကနံပါတ်2ဝင်လေထွက်လေတဲ့ဆုံး1နောက်တစ်ဆုံး2ဝင်နေထွက်တဲ့3နောက်တစ်ခါဝင်နေထွက်တဲ့4နောက်တစ်ခါဝင်နေထွက်တဲ့5အဲ့ဒီလိုနဲ့အများအပြည့်တော့30အထိမှန်တယ်ရှုပ်ပေးနိုင်ပါတယ်တကြွတကြွယောဂီပုဂ္ဂိုလ်များကလည်းပဲနံပါတ်5အထိနံပါတ်5မှနံပါတ်30အထိအဲ့ဒီကြားထဲမှာကိုကျန်းနေတတ်တယ်အရေးတော်ကလေးတွေသတ်မှတ်ပြီးဝင်လေထွက်လေတစ်စုံ1နောက်တစ်စုံ2ဝင်လေထွက်တဲ့3ဝင်လေထွက်တဲ့4ဝင်လေထွက်တဲ့5တရကတိကနေပြန်စ1 2 3 4 5 တော့ကတိကနေပြန်စတင်းနေ345ဒီလိုလည်းပဲမှတ်ပြီးရှုပေးနိုင်ပါတယ်။တမာရိမရတဲ့ယောဂီအသင်များအတွက်တော့ဒီနေ့ဟာအလွန်ကောင်းတဲ့နေ့ပါပဲ။အဲ့ဒီနေ့နဲ့တင်းနေ345 6 8 9 10စသည်ဖြင့်ဒီလိုရည်တက်သွားတဲ့နေ့ကိုကရဏနေ့လို့ဒီလိုခေါ်တယ်။တမထကျင့်စဉ်မှာဒီနေ့ပါပါတယ်။ဒီတော့ဝိပဿနာမဟုတ်ဘဲနဲ့ဝိပဿနာဉာဏ်ရဲ့အခြေခံဖြစ်နေတယ်။တမာတိတသက်လောက်ရအောင်ကြိုးစားလုပ်တဲ့ယောဂီပုဂ္ဂိုလ်များအဲ့ဒီနေ့ကိုသုံးနိုင်ပါတယ်။အဲ့ဒီနေ့နဲ့သုံးလို့5မိနစ်တန်သည်10မိနစ်တန်သည်အမာရီလေးရလာပြီစိတ်ကလေးတခြားတော့မရောက်တော့ဘူးဆိုရင်တမာတိလုံငန်းသက်သက်နဲ့လည်းပဲအချိန်ဖြုံးနေရမှာမဟုတ်ဘူးအထူးသဖြင့်တော့ပရမတရက်နှစ်ရက်အများဆုံးသုံးရက်အဲ့လောက်ပဲတမာတိလုံငန်းသက်သက်နဲ့ကျင့်သုံးမှုလျော့ပါတယ်နောက်ပိုင်းမှာတော့ဝိပဿနာကုပြအောင်ကုဖို့လိုတယ်။အဲဉာဏ်ရစ်မယ်။တမာရီလေးတွေအားကောင်းမယ်ဆိုရင်တော့နှစ်ရက်သုံးရက်တောင်နေဖို့မဟုတ်ပါဘူး။တစ်ရက်လောက်ပဲတမာရီလေးတည်ငြိမ်အောင်ကြိုးစားပြီးတော့နောက်ရက်များမှာဝိပဿနာအလုပ်ကိုကုလို့ရပါတယ်။နှစ်ရက်သုံးရက်ဘက်ကြာလာတဲ့အချိန်မှလည်းပဲနှစ်ရက်သုံးရက်မကကြာလာလို့မှတမာရိမရနိုင်ဒီဘူးဆိုတော့ဒီနည်းကိုကျင့်သုံးနိုင်ပါတယ်သို့တော့အဲ့ဒီနည်းနဲ့တဏှာကြီးလုံးလုံးအချိန်ပြည့်ကျင့်သုံးနေရမှာတော့မဟုတ်ဘူးစိတ်ကလေးပျော်ပြောင်းလာမတိမ်မွေးလာမတည်ငြိမ်လာမဆိုရင်ခန္ဓာကိုယ်ရဲ့အနံပြပေါ်ပေါက်လာတဲ့သဘောတရားကလေးတွေကိုကြောင်းပြီးတော့ကြည့်ဖို့လိုပါတယ်ကျေးဇူးတော်ရှင်ကမှပန္နိတမဟုတ်ဆရာတော်ဖရာကြီးက5မိနစ်တန်ပြီ10မိနစ်တန်ပြီတမာတိဖြစ်အောင်ကြိုးစားလို့ဒီလိုပြောခဲ့ဒါကရေပုံရပြောတာပါ5မိနစ်တောင်မလိုပဲ10မိနစ်10မိနစ်နဲ့ဒီမှာတမာတိရသွားမယ်ဆိုရင်ဝိပဿနာခုနိုင်ပါပဲအဲဘလို့မှတမာတိမရဘူးဆိုရင်တော့လည်းဉာဏ်ယုံအတ္တနာကြအောင်တမာတိထူထောင်ရပါမယ်တမာတိထူထောင်လဲဆိုတာတမာရိကိုတိကျထူထောင်ပေးနေတဲ့သဘောမျိုးမဟုတ်ပါဘူး။ဒါကစကားဖြစ်နေပြောတာပါ။ပါလို့ရပါမယ်။စိတ်ကလေးတည်ငြိမ်နေအောင်ကြိုးစားပါ။တည်ငြိမ်နေအောင်ကြိုးစားခြင်းပဲဖြစ်ပါလေ။ဘယ်လိုတည်ငြိမ်နေရမလဲ။စိတ်တွေဟိုရောက်ဒီရောက်မရောက်စေနိုင်နဲ့။အာယုန်တစ်ခုတည်းပုံမှာပဲတည်ငြိမ်နေဖို့ဖြစ်ပါလေ။ဥပမာအဖြစ်ကိုရှိမှဖြောင်းတဲ့မိလေးထုံတာအဲ့ဒီမိញင်လေးကိုကြည့်နေမိမိမျက်စိအမြင်အာရုံကလည်းပဲဖြောင်းတဲ့မိညွတ်အပေါ်မှာပဲတည်ရှိနေပဲမိမိအတိလေးကလည်းပဲဖြောင်းတဲ့မိညွတ်အပေါ်မှာပဲတည်နေမယ်စိတ်တွေတခြားဘာမရောက်တော့ဘူးဆိုရင်အဲ့ဒါတမာရီဖြစ်တာပဲဒီတော့တမာရီဆိုတာပါဠိစကားသူ့ကိုပေါက်ခွဲလိုက်တန်ရဲ့အာရဲ့ဒါ3မျိုးရှိပါတယ်။တန်ဆိုတာကကောင်းစွာအဆင်ပြေသလိုလေး။အာဆိုတာကအာယုံတစ်ခုကိုရှိရှိ။အာယုံတစ်ခုကိုစူးစိုက်တယ်။ဘာအာယုံကိုစူးစိုက်မလဲ။ကိုယ်ဆက်ခြင်းနဲ့အာယုံကိုစူးစိုက်ပေါ့။ဝင်လေထွက်လေကိုကြည့်နေရင်ဝင်လေထွက်လေကိုစူးစိုက်။အခြားသောပြာမှုသံဆောင်တရားကိုစူးစိုက်ရင်လည်းပဲအဲ့ဒီပြမတော်တရားအပေါ်မှာစိတ်ကလေးရှေ့ရှုနေရတယ်။အာယုံစိုက်နေရတယ်။တတိယတခါတရားဝင်လေထွက်လေကိုကြည့်တယ်။ဝင်လေထွက်လေတွေကိုအာယုံစိုက်တာပေါ့။တခါတရားမိမိရဲ့တွေးနေတဲ့အသေးလေးကိုကြည့်နေတယ်။ကိုယ်စိတ်ကလေးရဲ့အနေထားလေးကိုကြည့်နေတယ်။အဲ့ဒီလိုဆိုရင်ကိုယ်စိတ်ရဲ့သိနေတဲ့အနေထားလေးကိုအာယုံစိုက်တာ။ဘလို့သိနေတယ်ဘလို့တွေးနေတယ်စိတ်တွေဘလို့ဖြစ်နေတယ်ဘာတွေစိတ်ကူးနေတယ်ဒါကိုအာယုံစိုက်တာ ဒါအာရဲ့သဘောပဲအာယုစိုက်မှုရဲ့သဘောပဲအဲ့ဒါခရိယာကြတော့စိတ်ကလေးကိုတည်လိုက်ကြတယ်ဆိုရင်မိမိခန္ဓာကိုယ်မှာအပြင်းပအာယုနဲ့ဆက်ပြတ်ပြီးတော့တခုခုနဲ့ဆွဲပြီးတော့ခြိလိုက်တယ်နှောင်လိုက်တယ်တင်းတင်းကြပ်ကြပ်ကြီးဖြစ်လာတတ်တယ်မိမိရဲ့ခန္ဓာကိုယ်ကိုကြိုးကလေးနဲ့ရစ်ပတ်ထားတယ်ဒီလိုလဲဖြစ်လာတတ်တယ်အဲ့ဒီလိုဖြစ်လာပြီဆိုရင်အဲ့ဒီအာယုကလေးအပေါ်မှာလည်းစိတ်ကလေးစုတိုက်တာစုတိုက်တာတခါတည်းရကြတော့မိမိရဲ့စိတ်ကိုမိမိခန္ဓာကိုယ်ပေါ်မှာပဲတည်ပြီးတော့ထားတဲ့အခါမှာသောသောတော့ကတမင်တွေကအိုက်တယ်ပူတယ်နှွေးတယ်ဆိုတဲ့သဘောတွေမပေါ်ပေမဲ့စိတ်ကလေးကိုချုပ်တည်ပြီးတော့ခန္ဓာကိုယ်ပေါ်မှာပဲစွတ်စွတ်ဆက်ဆက်ခြာပြေးလိုက်တဲ့အခါမှာအိုက်လာတယ်လို့နှွေးလာတယ်လို့ပူလာတယ်လို့အငွေလေးတွေပြန်လာတယ်လို့အဆက်ဆက်လေးဖြစ်လာတယ်လို့ဒီလိုလေးရှိလာတတ်ပါတယ်စောစောတော့ကတော့အမှုမဲ့မှန်မဲ့နေတယ်စိတ်ကိုလွတ်တာလေသတိမထားမှုအခုမိမိရဲ့ခန္ဓာမှာပဲစိတ်ကလေးစိုက်ချထားတော့ဒါလေးတွေသတိထားမှုလာတယ်အငွေလေးတွေပြန်တယ်လို့တရှိန်ရှိန်တပိမ့်ပိမ့်အိုက်ဆက်လာတယ်လို့ဒါလေးတွေဒီသောဆိုရရောရပေါက်ပြန်မှုလေးတွေအဲ့ဒါလေးတွေကိုစိုက်ကြည့်ပြီးဟောအိုက်ပါတယ်ဆိုပြီးတော့အနေခက်တာမျိုးမဖြစ်စေနဲ့ဒါရုပ်တရားပေါက်ပြန်မှုပဲဘလို့ပေါက်ပြန်မလဲပေါက်ပြန်တာကြည့်မယ်အဲ့ဒီပုံမှာအယုံလေးစိုက်တာအဲ့ဒီတော့တန်ဆရာကသိနေရောတယ်အရှုကံအာယုံနဲ့သိနေရောတဲ့အနေထားမျိုးလေးနဲ့အာဆိုတာကဒီပုံမှာစိတ်ကလေးစူးစိုက်ချထားတယ်။အာယုံစိုက်ထားတယ်။ဒါဆိုတာကအဲ့ဒီပုံမှာပဲစိတ်ကလေးရှိနေစီမဲ့တခြားတစ်ပါးမရောက်စီဘူး။ဒီသုံးမျိုးပေါင်းတာကသမာဓိလို့ခေါ်တယ်။အဲ့ဒီလိုစိတ်ကလေးကိုအာယုံတစ်ခုခုပေါ်မှာအစဉ်ပြေတယ်လို့လေးစုစုဆိုင်ဆိုင်ခြားခြားပြေးမယ်ဆိုရင်ဒါသမာဓိဖြစ်တာပဲသမာဓိဖြစ်ရင်သမထဖြစ်တယ်သမထဆိုငြိမ်းချမ်းတဲ့သဘောစိတ်ကလေးတည်ငြိမ်လာတယ်ပျော်ပြောင်းလာငြိမ်းချမ်းလာအပြင်ပအာယုန်နေစီကိုစိတ်ရောက်နေတုန်းကစိတ်ကလေးတွေပူလောင်နေတယ်အခုပြင်ပအာယုန်နေစီစိတ်မရောက်တော့ဘူးဆိုတော့ငြိမ်းချမ်းလာတယ်တည်ငြိမ်လာတယ်တိမ်မွေ့လာတယ်အဲ့လိုဖြစ်လာရင်သမထဖြစ်တယ်သမာဓိဖြစ်လို့သမထဖြစ်တာသမထဖြစ်လာရင်မိမိရဲ့စိတ်ဟာဝိပဿနာရှုကအာယုံပေါ်မှာရှုမှတ်သုံးသပ်ဖို့ရန်အတွက်တည်တော်တဲ့အနေထားဖြစ်နေပါပြီအဲ့ဒီလိုအချိန်ခါမှာဆင်ကျင်တဲ့ဉာဏ်ကလေးနဲ့တတိထားမိတဲ့အာယုံတစ်ခုခုကိုရုပ်အာယုံပဲဖြစ်ဖြစ်နာအာယုံပဲဖြစ်ဖြစ်ဖောက်ပြန်တဲ့သဘောကိုပဲဖြစ်ဖြစ်သိတဲ့သဘောကိုပဲဖြစ်ဖြစ်အာယုန်တစ်ခုခုကိုဆင်ခြင်ပေးပါနှလုံးသွင်းပေးပါစူးစမ်းပေးပါလေ့လာပေးပါဒီသဘောလေးကဘယ်လိုသဘောတော့ဘယ်လိုဖြစ်နေတာတော့ဘယ်လိုပြောင်းလဲသွားတာတော့ဘယ်လိုပေါ်ပေါက်လာတာတော့ဘယ်လိုပြောက်သွားတာတော့စသဖြင့်အဲ့ဒီလိုလေ့လာခြင်းကိုပညာနဲ့စူးစမ်းကြည့်တယ်လို့ခေါ်တယ်အဲ့ဒီလိုစူးစမ်းကြည့်လိုက်နိုင်ရင်ကြည့်ကြတာမှာကိုသိကျင်တာလေးတွေမတွေ့ရပါနဲ့တဖြည်းဖြည်းနဲ့တော့အကြည့်ကအရှုကအာယုံကလေးတွေရဲ့ကြောင်းလဲကြောင်းလဲသွားပုံလေးတွေသတိထားမိလာပါလိမ့်မယ်ကြောင်းလဲသွားပုံကိုသတိထားမိမယ်ဆိုရင်ကြောင်းလဲသွားခြင်းဒီပင်လည်းရင်ဖောက်ပြန်ပျက်စီးတဲ့ဘုံပဲပြက်ပြီးတော့အတိတ်ကူပေါ်တဲ့ဘုံပဲသမုဒိယဓမ္မနုပ္ပတိဖြစ်လာတာလေးကိုမြင်အောင်ကြည့်လိုက်နိုင်ပြီဝရဓမ္မနုပ္ပတိပြက်လာတာလေးကိုမြင်အောင်ကြည့်လိုက်နိုင်ပြီအဲ့ဒီလိုကြည့်လိုက်နိုင်ရင်တမထာအစဉ်ကနေပြီးတော့ဝိပဿနာအစဉ်ရောက်ပါတယ်အေးအဲ့ဒါကြောင့်ယောဂီပုဂ္ဂိုလ်ပေါ်တော့ခေါင်းတော်ဟာပထမ တမာတိဖြစ်အောင်ကြိုးစားတမာတိဖြစ်ရင်တမထဖြစ်မယ်တမထဖြစ်ပြီးရင်ဝိပဿနာဖြစ်အောင်ဆက်လက်ပြီးတော့ကြိုးစားပြရမှာဖြစ်ပါတယ်အဲ့ဒီနေ့တိုင်းဝိပဿနာဉာဏ်ဖြစ်အောင်ဆက်လက်ပြီးရှုမှတ်သုံးသပ်ပွားများပြလိုက်ကြပါ